မပေးခွင့်ရှိသူစီးရင်တွေကိုပြီးခဲ့တဲ့စက်တင်ဘာလ14ရက်နေ့ကစပြီးတိုင်းဒေသကြီးနဲ့ပြည်နယ်အသီးသီးကရက်ခွက်ကြေးရွာကော်မရှင်ရုံးခွဲတွေမှာထုတ်ပြန်ကြေညာပေးနေတာဖြစ်ပါတယ်အိမ်တော်စုစီးရင်မှာအမည်ပါပဲမဲ့မဲစီးရင်မှာကြံခဲ့တာတွေမိသားစုတစုလုံးမဲစီးရင်မှာပျောက်နေတာတွေတေဝိသားသူတွေမဲစီးရင်မှာပါနေတာတွေစတဲ့မဲစီးရင်မှားရွက်မှုတွေရှိနေတယ်လို့မဲစီးရင်စောင့်ကြည့်နေတဲ့ရက်ဖက်လူမှုအဖွဲ့အစည်းတွေကပြောနေကြတာရှိပါတယ်အဲ့ဒီလိုမှားရွက်တာများနေတာကြောင့်ဒီကနေ့သတင်းစာရှင်းလင်းပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးညံဝင်းကရွေးကောက်ပွဲဟာတရားမျှတမှုရှိပါမလားဆိုပြီးပြောဆိုလိုက်ပါတယ်အဲ့ဒီလိုမဲစင်းမှာနာမည်မပါတဲ့အထက်ရွေးကောက်ပွဲဝင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေလည်းပါဝင်ပါတယ်မဲစင်းထုတ်ပြန်တဲ့နှစ်ချိန်စလုံးမှာသူ့ရဲ့အမည်အခုချိန်ထိပါမလာဘူးလို့ဒီမိုကရက်တစ်မြန်မာပါတီရဲ့ဥက္ကဋ္ဌဖြစ်သူဦးသူဝေကပြောပါတယ
်ကော်မရှင်ရဲ့ရှင်းတာကတော့သူတို့ကတော့ဆက်ပေါ့ကွန်ပျူတာကြောင့်လို့ဆိုတာပေါ့ဗျာနော်ဒါသူတို့ကပြောလေသူတို့ဆွေးရောက်ောက်တဲ့ဟူကနည်းနည်းပေါ့ဆတယ်လို့ဖြစ်တာပေါ့ဗျာပေါ့ဆလို့ကလွဲနေရတယ်လို့ထင်တာပေါ့ဆွေးရောက်ောက်ပြီးလို့ရှိရင်လည်းအမားတော့သူတို့တက်ဆိုင်ရာကနေပြီးတော့သူကကော်မရှင်ကနေ check လုပ်အောင်ပေါ့ဗျာအပြားလည်း check လို့ဒီလောက်မမသိဘူးထင်တာပဲလေသို့တော်လည်းပဲမားတော့မားနေတာအမှန်ပဲဟိုဥတည်ကြီးကလည်းပြောတာပဲလာပြီးတော့ကြည့်တဲ့လူက30ရာခိုင်နှုန်းပဲရှိသေးတယ်အဲ30ရာခိုင်နှုန်းကတော့ဒါမှန်မှုရပြီတည်ကြတယ်ပေါ့နော်80ရာခိုင်နှုန်းကတော့လာမကြည့်သေးဘူးအဲ့ဒါကြောင့်မလို့အဲ့ဒါတွေကတော့အာမမခံနိုင်ဘူးလို့ပြောတာပဲလေဒါကတော့သူတို့ရဲ့ရှင်းတတ်မော်ဗျာနော်အဲကျွန်တော်မေးစင်းကိုယ်တိုင်ကမပါဘူးလေပထမတော့ကထွက်တဲ့စီးရင်မှာမပါတဲ့အခါကျတော့ကျွန်တော်ကရုပ်ောက်ပွဲဝင်ပြီးဆိုတော့မေးစင်းကြီးကညနေရဲ့ထောက်ခံချက်ကိုတွားယူရတယ်ပုံစံ3နဲ့ထပ်ပြီးတော့ရှောက်ရတယ်ဒီနော်ကျွန်တော်မေးစင်းမပါဘူးထပ်ပြေးပါဆိုပြီးတော့တခါအခုကိုဒီနေ့ကထပ်ပြီးတော့မေးစင်းအစ်စ်ကိုတင်ကြတယ်အဲ့ကျအဲ့ဒီမှာလည်းကျွန်တော်နာမည်မပါသေးဘူး။နော်မပါသေးတဲ့အခါကျတော့အခုတခါတေးချသွားမေးကြည့်အောင်မယ်
။ဖွဲ့စည်းပုံအခြေခံဥပဒေအရအသက်16နှစ်ပြည့်ပြီသူတိုင်းဆန္ဒမဲပေးပိုင်ခွင့်ရှိတယ်လို့ပြဋ္ဌာန်းထားပေမဲ့ရုပ်ောက်ပွဲကော်မရှင်အာဏာချက်တွေကြောင့်မဲပေးခွင့်ဆုံးရှုံးနေသူတွေများနေတယ်လို့လည်းနိုင်ငံရေးလေးလာသူတွေကပြောကြပါရယ်။မဲစင်းမှာအမည်မပါတာတွေမဲစင်းမှားယွင်းမှုတွေဟာရုပ်ောက်ပွဲကော်မရှင်ကသုံးစွဲတဲ့စော်ဝဲကိုကျွမ်းကျင်မှုအားနည်းတာကြောင့်ဖြစ်တယ်လို့ပြန်လည်ပြောဆိုတာတွေရှိနေပါရယ်။အခုလိုမဲစင်းမှာအမည်မပါတာတွေမဲစင်းရဲ့မှားယွင်းမှုတွေဖြစ်နေတာဟာတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါမလားဆိုတဲ့အပေါ်စိုးရိမ်စရာရှိတယ်လို့အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဖြစ်သူဦးခင်မောင်ဆွေကပြောပါတယ
်ရွေးကောက်ပွဲပေါ်မှာတော့တယောက်မှရှိတာပေါ့ဗျာအဲဒါတွေကိုသွားပြီးတော့မပါရတဲ့သူပါအောင်လုပ်နိုင်တဲ့အရေးချင်းရှိတဲ့လူတွေကသွားပါအောင်ကိုပုံးတဲ့ထည့်အောင်လုပ်နိုင်တာမဲထည့်အောင်လုပ်မဲ့ခါလို့ရှိရင်တော့ဒါသွားတယောက်မှရှိပြီပေါ့မဲရွေးကောက်ပွဲဟာတရားမျှတလွတ်လပ်မှုမရှိတော့ဘူးပေါ့အဲ့လိုမျိုးပဲနဲ့မသိလို့ပဲမသိတဲ့အတိုင်းပဲရှိနေတယ်ဒါကိုပထမစိတ်နဲ့ယူမလို့ခင်းနေဒီတိုင်းပဲရာယမှုဆယ်မှုတွေကမဲစင်းမှာပါအောင်မလုပ်လို့ကြံခဲ့တယ်ဆိုရင်တော့ဒါကတော့တစ်မျိုးပေါ့ဗျာဒါပေမဲ့လေနိုင်ငံရေးကကြည့်နေဆိုရင်တော့မဲဆန္ဒပေးခွင့်ရှိပါသေးတယ်မဲဆန္ဒချင်းပြည်သူတွေကမဲမပေးရဘူးဆိုတဲ့ကောဒါပြည်သူလူရဲ့အခွင့်အရေးကိုဆုံးသွားတယ်ပေါ့ဗျာနိုင်ငံသားအခွင့်အရေးဆုံးရှုံးနေဆိုတော့နိုင်ငံရေးကကြည့်ရင်တော့မတန်မှကြည့်လို့မကောင်းတဲ့ဟိုနိုင်ငံရေးညှဉ်းပန်းပြစ်မှုကြီးဖြစ်လာပေါ့ဗျာ
မဲစင်းမှားယွင်းမှုတွေကြောင့်ဝေဖန်မှုတွေအမျိုးမျိုးထွက်ပေါ်စေနိုင်ကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘိုးကော်မတီဝင်ဦးထွန်းထွန်းဟင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။အကြီးကမင်းစင်မှားတယ်ဆိုရင်တော့မင်းစင်မှားတယ်လို့ပြောလို့ရှိလို့ရှိရင်ယူဆချက်ကြီးအများကြီးဖြစ်လာတာ။အဲဒီယူဆချက်ကြီးအားလုံးကမှန်တယ်လို့တလူတို့ပြောလို့ပြောရ။ဒီဒူလို့ဒူလို့ဒူလို့ဒူလို့ဒီမှားပြီဆိုရင်ဒူလို့ဒူလို့ဒူလို့ဒူလို့ဒီအများကြီးဖြစ်လာတာဖြစ်လာလို့ပါဆိုကြကော်မရှင်ကလည်းဒီလိုတာဝန်ယူဆောင်နေပြရမှာပေါ့။ဒီမင်းစင်ပြုစုဖို့အတွက်တာဝန်ယူထားတဲ့ဖွဲ့ရှိကကော်မရှင်ကဖွဲ့ရှိပါဒီကွန်ရှင်ဖွဲ့ကြီးရမှာဒီမမကမင်းစင်မှားတယ်လို့ပြောလို့ရှိလို့ရှိအငယ်လူပါဖြစ်နေဆိုလို့ရှိကွန်ရှင်မှာပဲတောင်းရှိတယ်လို့သူပြော
မင်းစင်မှာမိမိအမိမပါဝင်တာတွေအချက်လက်မှားယွင်းမှုတွေကိုလာမဲ့စက်တင်ဘာလ28ရက်နေ့အထိပြင်ဆင်ဖြစ်ဆက်ခွင့်ပြုထားပေမဲ့ရုပ်ောက်ဘွဲကော်မရှင်ကသတ်မှတ်ထားတဲ့ပြင်ဆင်ခွင့်ပုံစံတွေဟာပြည်သူတွေအတွက်ခက်ခဲတယ်လို့လည်းဦးခင်မောင်ဆွေကပြောပါတယ်
တော်နေချင်းသွားမှနေသူတွေကဘယ်လိုပုံစံနဲ့နားမလဲဘာလည်းမတူတော့မသိတဲ့သူတွေကိုသွားပြီးတော့ပုံစံ၃လို့ပုံစံ၄လို့ဆိုတာဒါကတော့ဗျာမိုးရိုးပြစ်ထလက်ကာလောက်ပဲရှိတဲ့သဘောပဲဗျာဒီကံတိရောက်တဲ့ဟောပြင်ဆင်ချက်တော့မဟုတ်ဘူးဗျာပြောနေလူတန်းစားတော်မှသွားပြီးတော့ပုံစံ၃လို့ပုံစံ၄လို့ကိုလုတ်ဖို့ခက်ခဲမှုရှိခက်ခဲလို့ဆိုတော့မသွားကျင်တာရှိမယ်သွားဖို့အတွက်သူတို့အဆင်မပြေတာရှိမယ်အတော်မှနေတဲ့သူတွေကကြီးတဲ့ခေါင်ဖျားမှနေတဲ့သူတွေပို့တော့ဒါကတော့ပြည်သူအခွင့်အရေးဆုံးပြီပေါ့ဗျာ
မဲပေးနိုင်မှုအတွက်မဲစင်းမှာကိုယ့်နာမည်ပါဖို့အတိအကဖြစ်ပြီးအချက်လက်မှားယွင်းနေရင်တော့မဲပေးခွင့်ရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကပြောပေမဲ့ရွေးကောက်ပွဲနေ့မှာအချက်လက်မှားလို့ဆိုပြီးမဲပေးခွင့်မရမှာကိုစိုးရိမ်သူတွေလည်းရှိပါတယ်။အရက်ဖက်လူမှုအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနဲ့အမှုပညာရှင်တွေကအခုတစ်ချိန်ထုတ်ပြန်ထားတဲ့မဲစင်းတွေကိုကိုယ်တိုင်တွားရောက်ကြည့်ရှုစစ်ဆေးကြဖို့နဲ့နာမည်မပါရင်ဖြစ်ဆွတ်ဖို့ကိုလည်းတိုက်တွန်းနေကြပါတယ်။ဒီတစ်ချိန်ထုတ်ပြန်တဲ့မဲစင်းဟာနောက်ဆုံးအကြိမ်ဖြစ်ပြီး မဲစင်းမှာနာမည်မပါဘူးဆိုရင်ရွေးကောက်ပွဲမှာမဲပေးခွင့်ဆုံးရှုံးမှာဖြစ်ပါတယ်တနိုင်ငံလုံးအတိုင်းအတာနဲ့မဲပေးခွင့်ရှိသူ33သန်းနီးပါးရှိပြီးမဲလက်မှတ်ပေါင်း125သန်းရိုက်နှိပ်သွားမယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ထံမှသိရပါတယ်ခင်ဗျာ